မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တချို့ဟာလွန်ကျွေးရေးအတွက်စိုးရိမ်နေကြောင်းနေရာရင်းကြေးရွာတွေကိုမပြောင်းခြင်းတဲ့အကြောင်းပြောဆိုနေကြပါတယ်။နေရာရင်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါ်မှာကိုစိုးရိမ်နေတဲ့အတွက်ရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြည်လည်နေရာချထားပေးမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မဖြစ်တဲ့အကြောင်း VOE ကိုပြောဆိုခဲ့ကြတာပါ။ဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးစီလိုကြောင်းလည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARSA ဆွေးနွေးတွေကလွန်ကျွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာပါ။ပြည်ပကတ်တွေအတွင်းတပြက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်45ယောက်ရဲ့အလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုလည်းနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာအနာဝင်တွေကတော့ဟိန္ဒူဘာသာဝင်တွေကိုအစုရောက်တွေကတပြက်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ ARSA ဆွေးနွေးဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားတာပါ။ရခိုင်ပြည်နယ်ကတကြောပြန်ပရိပတ်တိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ 6,800 အထိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပြီးဒီထက်မှာဟိန္ဒူဘာသာဝင်800လောက်ပါဝင်တယ်လို့လည်းခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကအစဉ်သင့်ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်မရသေးတာကြောင့်ကြန့်ကြာနေရတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံညွှန်ကြားရေးမှူးချုပ်ဦးစောထေကပြောဆိုထားပါတယ်။